ထိုင်းဝန်ကြီးချုပ်ဟောင်းမစ္စတာတက်ဆင်လက်ထက်ကမြန်မာစစ်အစိုးရကိုဗတ်ပန်း၄000ချိခဲ့ရမှာကြီးမွေပမာဏကိုမူလရထားတာထက်တိုးပြီးခဲ့တာဟာဝန်ကြီးချုပ်လုပိုင်ခွင့်ကိုအလွဲသုံးစားလုပ်တာဖြစ်တဲ့အကြောင်းအဂတိလိုက်စားမှုတွေကိုစစ်ဆင်နေတဲ့ပိုင်ဆိုင်မှုစစ်ဆေးရေးကော်မတီကပြောခဲ့ပါတယ်ခုလိုမစ္စတာတက်ဆင်ရဲ့အဂတိလိုက်စားမှုကိုဖော်ထုတ်ရင်းမြန်မာစစ်ဗိုလ်ချုပ်တွေရဲ့နာမည်တွေပါလာရင်လူသိရှင်ကြားသတင်းထုတ်ပြန်ပေးဖို့ရှိမရှိထိုင်းဝန်ကြီးချုပ်ဟောင်းမစ္စတာတက်ဆင်ရဲ့အဂတိလိုက်စားမှုတွေကိုစစ်ဆင်နေတဲ့ပိုင်ဆိုင်မှုစစ်ဆေးရေးကော်မတီအတွင်းရင်းမှူးမစ္စတာကာဆာအဟိဘိုဟီကို RFA ကမေးခဲ့ပါတယ်။ထိုင်းအစ်စင်ချင်းဝေကိစ္စမှာသူတို့ကော်မတီအနေနဲ့ထိုင်းနိုင်ငံဘက်ကအဂတိလိုက်စားမှုကိုပဲစုံစမ်းနေတဲ့မြန်မာဘက်ကစစ်ဗိုလ်ချုပ်တို့ပေါဝင်ပတ်သက်တာနဲ့မသက်ဆိုင်ဘူးလို့မစ္စတာကာဆာကပြောပါတယ်။ဒါပေမဲ့ဒီအမှုနဲ့ပတ်သက်ပြီးထိုင်းရောမြန်မာနှစ်နိုင်ငံစလုံးကပြည်သူတွေအလိန်ခံရတာဖြစ်တယ်လို့လည်းမစ္စတာကာဆန်ကဆက်ပြောပါရယ်ခုလိုမျိုးအဂတိလိုက်စားမှုတွေမြန်မာနိုင်ငံမှာရှိရင်လည်းအရေးယူထောင်ချသင့်တယ်လို့ပါမစ္စတာကာဆန်ကအကြံပေးပေါ်ပါရယ်ဗိုလ်ချုပ်ကြီးခင်ညွတ်မပြုတ်ခင်ငါလအလိုမှာမြန်မာစစ်အစိုးရပိုင်း MFTB လို့ခေါ်တဲ့မြန်မာနိုင်ငံသားကုန်သွယ်မှုဘဏ်ကိုထိုင်းအစ်စင်ဘဏ်ကနေပတ်မွေပန်း၄000ကိုအတိုး300ခန့်နှုန်းနဲ့စနစ်နဲ့အတွင်ပြန်ပေးရမယ်ဆိုတဲ့စာချုပ်နဲ့ကြီးခဲ့တာပါဒီမွေတွေကိုမြန်မာနိုင်ငံမှာလမ်းဖောက်လို့ရေးကိစ္စဆက်သွယ်ရေးကိစ္စတွေအတွက်ပုံမှန်ဖြစ်ပြီးအဲ့ဒီစီမံကိန်းတွေအတွက်ပစ္စည်းတင်ပို့ပေးမဲ့ထိုင်းပို့ကုန်ကုမ္ပဏီ16ခုအတွက်အကျိုးရှိနိုင်တယ်လို့ထိုင်းအစ်စင်ဘဏ်ဥက္ကဋ္ဌကပြောခဲ့ပါတယ်အထူးသဖြင့်ခုလိုမြန်မာစစ်အစိုးရကိုဗတ်မွေပန်း၄000ချိလိုက်တဲ့အတွက်ထိုင်းဆက်မှုပစ္စည်းပို့ကုန်လုပ်ငန်းကုမ္ပဏီတွေထိုင်းဆက်လုပ်ရေးလုပ်ငန်းကွန်ထရိုက်တာတွေထိုင်းရင်းနှံဓာတ်ရုထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်ဝင်ဝင်ရမယ်ပြင်အလုပ်ကင်အခွင့်အလမ်းတွေလည်းရလာဖို့အထောက်အကူဖြစ်ပါတယ်လို့ထိုင်းအစ်စင်ဘဏ်ရဲ့ထုတ်ပြန်ချက်မှာရေးထားပါတယ်။ထိုင်းအစ်စင်ဘဏ်ကထိုင်းကုမ္ပဏီတွေအတွက်အကျိုးရှိပါတယ်လို့ပြောပေမဲ့မြန်မာစစ်အစိုးရနဲ့အဲ့ဒီအချိန်ကစီးပွားဘက်ဖြစ်နေတဲ့ဝန်ကြီးချုပ်ဟောင်းမစ္စတာတက်ဆင်ပိုင်ရှင်းကော်ပိုရေးရှင်းအတွက်အမေရိကန်ဒေါ်လာ68သန်းအကျိုးရှိမယ်ဆိုတာတော့မစ္စတာတက်ဆင်ကပြောဆိုမတော်ဘူးလို့2006ခုစက်တဘာ4ရက်နေ့စွဲနဲ့ AP သတင်းမှာဖော်ပြခဲ့ပါတယ်။ခုလိုမြန်မာစစ်အစိုးရကိုထိုင်းအစိုးရကချီးတဲ့ဗတ်ပန်း400လေးကနေဗတ်ပန်း600ကိုမြန်မာနိုင်ငံမှာအင်တာနက်အမြန်စနစ်တက်ဆင်ပေးဖို့ Mr. Tuckson ပိုင်းရှင်းကော်ပိုရေးရှင်းကကွန်ထရက်ရခဲ့ပါတယ်။ဗိုလ်ချုပ်ကြီးခင်ညွတ်မပြုတ်ခင်ကဗိုလ်ချုပ်ကြီးခင်ညွတ်ပါပိုင်တဲ့ပုဂံစိုက်ဘာတက်ကုမ္ပဏီအတွက်ဂျူဒုဆက်သွယ်ရေးလုပ်ငန်းတွေမှာ Mr. Tuckson ပိုင်းရှင်းကော်ပိုရေးရှင်းကယင်းနှိမ့်နှံထားခဲ့တယ်လို့တနေ့ရှင်သတင်းစာကရေးခဲ့ပါတယ်။ထို့သဖြင့်မြန်မာစစ်အစိုးရရဲ့ဆက်သွယ်ရေးစာတိုင်းနဲ့ကျင်းနံဝန်ကြီးဌာနကနေမစ္စတာတက်ဆင်ပိုင်ရှင်းကော်ပိုရေးရှင်းကိုဂျူနုစနစ်သုံးအင်တာနက်အမြန်စနစ်တက်ဆင်ပေးဖို့ရွေးချယ်ခဲ့ပါတယ်။သရရှင်များရှင်ခုလိုမစ္စတာတက်ဆင်ကိုထိုင်းစစ်အစိုးရကစစ်ဆင်နေတဲ့အချိန်မှာဒီအမှုနဲ့ပတ်သက်ပြီးအကြေကျုပ်ကြနေတဲ့ဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကိုမြန်မာစစ်အစိုးရကစစ်ဆေးဖို့ရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးကြပါရှင်။